ပြည်ထောင်စုလွှတ်တော်မှာ၃နှစ်နီးပါးကြာဆွေးနွေးနေပေမဲ့အတည်ပြုပြဋ္ဌာန်းခြင်းမရှိသေးတဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြောင့်ကိုဆက်လက်ဆွေးနွေးခြင်းမပြုဘဲဆိုင်းငံ့ထားဖို့ပြည်ထောင်စုလွှတ်တော်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တမတော်သားလွှတ်တော်ကိုယ်စားလှယ်တဦးစံခိုင်ဖွံ့ဖြိုးရေးပါတီ NLD ပါတီကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေစုပေါင်း15ဦးကဆွေးနွေးပြီးတဲ့နောက်စက္ကလုံနှိပ်ပြီးမဲခွဲလိုက်တာဖြစ်ပါတယ်။ပါဝင်ဆွေးနွေးတဲ့တမတော်သားကိုယ်စားလှယ်နဲ့စံခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်အချို့ကအဲ့ဒီဥပဒေကြောင့်ကိုအတည်ပြုနိုင်ရေးအတွက်ဆက်လက်ဆွေးနွေးတင်ကြောင်းတင်ပြခဲ့ကြပေမဲ့ကျန်တဲ့ကိုယ်စားလှယ်တွေကတော့ကိုယ်စားလှယ်တာဝန်ကိုပြန်လည်ရုပ်သိမ်းနိုင်တဲ့မဲဆန္ဒရှင်အရေးအတွက်သမတ်ချက်ကိုပြင်ပေးဖို့ဆွေးနွေးခဲ့ကြပါတယ်။တမတော်သားကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းကနိုင်ငံသားတွေကသူတို့ရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကိုရည်ချင်းပြည့်ဝနေလို့ယူဆရင်တာဝန်ကနေပြန်လည်ရုပ်သိမ်းခွင့်ရှိတယ်ဆိုပြီးဥပဒေကြောင့်ကိုပြဋ္ဌာန်းပေးဖို့ဆွေးနွေးခဲ့ပါတယ်
။နိုင်ငံသားတိုင်းဟာကိုယ်တိုင်ရွေးကောက်ခံပိုင်ခွင့်ရှိတယ်လို့ပဲရွေးကောက်တင်မြှောက်ခွင့်လည်းရှိပါတယ်။ဒါ့အပြင်မိမိတို့စာနာမဲ့ပေးပြီးတော့ရွေးကောက်တင်မြှောက်လိုက်ကြသူများကိုလည်းအရေးချင်းပြည့်ဝတယ်လို့ယူဆလို့ရှိရင်မကျေနပ်မှုရှိလျင်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့အညီတာဝန်မှပြန်လည်ရုပ်သိမ်းပိုင်ခွင့်လည်းရှိပါတယ်။ဒါမှသာတရားမျှတတဲ့ပြန်လည်ထိန်းချုပ်မှုချက်ကန် balance သဘောတက်ရောက်မှာဖြစ်ပါတယ
်။မဲဆန္ဒရှင်ပြည်သူတွေရဲ့ဆန္ဒတွေကိုမျက်ကွယ်ပြုတဲ့ကိုယ်စားလှယ်တွေကိုထိန်းကွပ်နိုင်ဖို့အတွက်အဲ့ဒီဥပဒေကြောင့်ကိုပြဋ္ဌာန်းတင်တယ်လို့ပြည်ခံပြုတ်ပါတီကိုယ်စားလှယ်ဦးလာဆွေကအခုလိုဆွေးနွေးပါတယ်။
တော့ဒီ right to recall ကိုမဆွေးသွေးသင့်ဘူးမပြဋ္ဌာန်းသင့်သေးဘူးလို့ထင်မြင်ဥစားသူများဟာမဲဆန္ဒရှင်ပြည်သူတွေရဲ့အစမ်းတအထိန်အကုတ်ကိုမခံဝင့်သူများလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။မိမိကိုကိုစားပြုတဲ့နယ်မြေပြည်သူတွေရဲ့လိုအပ်ချက်ကိုတော့မျက်ကွယ်ပြုနေကြတဲ့အမတ်အချို့ကိုဒီဥပဒေကထိန်းကွပ်သွားမှာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်ဆိုတာဘယ်ကစန်းစန်းညာကစန်းစန်းစန်းသက်ခံရမယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်။ပါဝင်ဆွေးနွေးတဲ့စံခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တချို့ကတော့အဲ့ဒီဥပဒေကြောင့်ကိုဆက်လက်မဆွေးနွေးတင်ကြောင်းဆွေးနွေးတာလည်းရှိပါတယ်။စံခိုင်ဖွံ့ဖြိုးရေးပါတီကပြည်သူလွတ်တော်ကိုယ်စားလှယ်ဦးဝင်းဦးကသူ့သဘောထားကိုအခုလိုဆွေးနွေးခဲ့ပါတယ်
။ရွေးကောက်ပွဲကာလအတွက်မကြခင်မှာပဲကျွန်တော်တို့စီယုံရေးဆင်းရဲမဲ့ကာလကြီးလေနီးကပ်နေပါပြီအဲ့တော့ဒီအချိန်မှာဒီဥပဒေပြီးသွားလို့တိုင်တန်းလာမယ်ဆိုရင်စောစောပြောခဲ့တဲ့ process တွေလုပ်ဖို့ဆိုတာအချိန်မရှိတော့ပါဘူးမလုံလောက်တော့ပါဘူးဒီအတွက်အစဉ်စဉ်စီစစ်ဆောင်ရွက်နိုင်ဖို့ဆိုတာမဖြစ်နိုင်တော့ပဲနဲ့လောလောဆယ်မှာတော့တိုင်တန်းခံရတဲ့ကုစလေမှာပဲမှားမှားမှန်မှန်တက်ဆိုင်ရာကုစလေဟာလူကုန်တိတ်ခါညှို့နှွန်းစေပါတယ်တိတ်ခါကြစေပါတယ်
ရတားကိုယ်စားလှယ်တွေကိုတက်ဆိုင်ရမဲဆန္ဒနယ်ကမဲပေးခွင့်ရှိသူစုစုပေါင်းရဲ့တရားခိုင်နှုန်းလက်မှတ်နဲ့တာဝန်ကနေချုပ်သိမ်းမှုတိုင်ကြားနိုင်တဲ့အကြောင်း2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားပေမဲ့တမတော်သားကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတာမရှိပါဘူး။တော်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေပြန်လည်ရုပ်သိမ်းတဲ့ဥပဒေဟာရှိသင့်ပေမဲ့တရားခိုင်နှုန်းဆိုတာပြင်ဆင်သင့်တယ်လို့ NLD ပါတီကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုဆွေးနွေးပါတယ်
။မဲဆန္ဒရှင်များကရွေးကောက်တင်မြှောက်ခြင်းခံရတဲ့တော်တော်ကိုယ်စားလှယ်များကိုတာဝန်မှပြန်လည်ရုပ်သိမ်းရေးဆိုင်ရာဥပဒေဆိုတာရှိသင့်ပါတယ်။တရားခိုင်နှုန်းနဲ့ပြန်လည်ရုပ်သိမ်းနိုင်တယ်ဆိုရင်ဒီမိုကရေစီရဲ့နှစ်သာရပျောက်ကွယ်သွားမှာဖြစ်ပါတယ်။ဒါကြောင့်ဒီဥပဒေကြမ်းကိုကြေကြေပြန့်ပြန့်ကြေကြေလေလေသေးသေးချာချာလေးလေးနက်နက်ကျွန်တော်တို့ပြည်တော်စုတော်တော်ကိုယ်စားလှယ်များအားလုံးအသေးစိတ်ဆွေးနွေးညှိနှိုင်းကြပြီးအတည်ပြုနိုင်ရန်အတွက်ဆက်လက်ဆောင်ရွက်သင့်ပါကြောင်းတင်ပြအပ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြောင်းကိုဆွေးနွေးတော့ကကိုယ်စားလှယ်တွေကိုမူလမဲဆန္ဒရှင်တွေရဲ့20ရာခိုင်နှုန်းကပြည်တော်စုရွက်ောက်ပွဲကော်မရှင်ကိုတိုင်တန်းမှသာစစ်ဆေးတင်တယ်လို့ NLD ပါတီကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။ပါဝင်ဆွေးနွေးသူနောက်တစ်ယောက်ဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကပြည်သူလူထုဟာကိုယ်စားလှယ်တွေကိုတာဝန်ကနေရုပ်သိမ်းတာထက်ရွက်ောက်ပွဲမှာဘယ်သူကိုရွေးရမလဲဆိုတာဆုံးဖြတ်နေတဲ့အချိန်ဖြစ်တယ်လို့ဒီဥပဒေကြောင်းကိုမဆွေးနွေးတင်တဲ့အကြောင်းတင်ပြခဲ့ပါတယ်။
ပြည်သူလူထုဟာဆိုလို့ရှိရင်လေကျမတို့ကိုယ်စားလှယ်ပြန်လဲရုပ်သိမ်းရေးအတည်ပြုရေးထက်ကျမတို့နောက်ထပ်ကိုယ်စားလှယ်2015မှာဘယ်သူတွေဘယ်ဝါတွေကိုရွေးချယ်မယ်ဆိုတာပြည်သူလူထုဆုံးဖြတ်နေတဲ့အချိန်ဖြစ်ပါတယ်အဲ့ဒါကြောင့်မို့ကျမတို့ဒီတောက်လျှောက်ကျမတို့ဆွေးနွေးလာခဲ့တဲ့ဒီလွတ်တော်ကိုယ်စားလှယ်ပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုဆောင်ရွက်ဖို့ဟာဆိုလို့ရှိရင်တာမညဖြစ်မှာကျမတို့ဒီ2015မှာလွတ်တော်ကိုယ်စားလှယ်တွေအစ်စ်ပြန်လဲရွေးချယ်ခြင်းရဆိုလို့ရှိရင်ကျမတို့အတွက်အဓိကဖြစ်တယ်ဆိုတာကျမအနေနဲ့ဒီလွတ်တော်ကိုလွတ်တော်နိုင်ငံကြီးကနေတဆင့်တင်ပြလိုပါတယ
်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဟာပြည်ခံပြုတ်ပါတီရဲ့တခုတည်းသောတရားဝင်မဟာမိတ်ပါတီအဖြစ်ရပ်တည်နေတဲ့ပါတီဖြစ်ပါတယ်ဆွေးနွေးကြတဲ့ကိုယ်စားလှယ်15ယောက်မှာသဘောထားကွဲလွဲမှုတွေကြောင့်ပြည်တော်စုလွတ်တော်မှာလျှို့ဝှက်မဲပေးစနစ်နဲ့ဆန္ဒမဲရယူရမှာဆန္ဒမဲပေးခွင့်ရှိသူ924ဦးတွေကထောက်ခံသူ264ဦးကန့်ကွက်သူ235ဦးဂျားနေ12ဦးနဲ့အဲ့ဒီဥပဒေကြမ်းအပေါ်ဆွေးနွေးမှုကိုဆိုင်းငံ့မှုအဆုံးဖြတ်လိုက်တာဖြစ်ပါတယ်တမတော်သားကိုယ်စားလှယ်တွေကိုတာဝန်ကနေရုပ်သိမ်းပေးဖို့တိုင်တန်းနိုင်တဲ့မဲဆန္ဒရှင်ရည်တွယ်နဲ့ပတ်သက်ပြီးလွတ်တော်နေ့ရက်ကြားမှာလဲသဘောထားကွဲလွဲနေပါတယ်အဲ့ဒီလိုသဘောထားကွဲလွဲနေတဲ့အတွက်ဥပဒေကြမ်းဆွေးနွေးမှုတွေကိုရန်နာထားရကနေပြည်တော်စု ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလွှတ်တော်ကို၄ချိန်မြောက်ထပ်မံတောင်းဆိုလာတာကြောင့်အခုလိုမဲခွဲဆုံးဖြတ်ဖို့ဖြစ်လာတာပါ။လွှတ်တော်ကိုယ်စားလှယ်တာဝန်ကနေရုပ်သိမ်းညှဉ်းဆိုင်ရာဥပဒေကြောင့်ကိုပြဋ္ဌာန်းပေးဖို့အတွက်စူးစမ်းတာမှကြာသေးခင်ကပါတီရဲ့ပူတွဲဥက္ကဋ္ဌရာထူးကနေဖယ်ရှားခံထားရတဲ့ပြည်ထောင်စုလွှတ်တော်နိုင်ငံကသူတော်ဦးရွှေမန်းကိုရည်ရွယ်တာလို့တုံ့တက်မှုတွေလည်းရှိပါတယ်။သူတော်ဦးရွှေမန်းရဲ့မဲဆန္ဒနယ်ဖြစ်တဲ့ဇေယသီရိမဲဆန္ဒနယ်ကတမတော်သားမိသားစုဝင်တွေနဲ့တမတော်သားတွေဟာသူတော်ဦးရွှေမန်းကိုကိုယ်စားလှယ်တာဝန်ကနေရုပ်သိမ်းပေးဖို့လက်မှတ်ထိုးတိုင်တန်းထားတာဖြစ်ပါတယ်ခင်ဗျာ။